မြန်မာနိုင်ငံကအမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်တိကျခိုင်ပါတဲ့ကာကွယ်စောင့်ရှောက်မှုတွေပေးနိုင်ဖို့တည်ထက်ပို့ပြီးလှုပ်ဆောင်သွားကြဖို့ကုလသမဂ္ဂဆိုင်ရာအဖွဲ့အစည်းတွေဖြစ်တဲ့ကုလသမဂ္ဂလူဦးရေရန်ပုံငယ်အဖွဲ့ UNFPA နဲ့ကုလသမဂ္ဂအမျိုးသမီးဌာနမြန်မာနိုင်ငံ UN Women in Myanmar တို့ကတောက်ကြနေမှာပူးတွဲကြေညာချက်ထုတ်ပြန်တိုက်တွန်းပါတယ်။ဒီလိုအခြေနိုင်ငံရေးအခြေအနေဒါမှမဟုတ်လူညုံရေးအခြေအနေတွေအရချင်းချက်မရှိเสียပါပဲ။အသက်အန္တရာယ်ကနေလွတ်မြောက်လာပြီးရှင်သန်နေသူအမျိုးသမီးတွေအတွက်ကျန်းမာရေးဆောင်ရှောက်မှုတရားမျှတမှုလုံခြုံမှုကာကွယ်ဆောင်ရှောက်မှုစတာတွေအပါအဝင်အမျိုးသမီးတွေအတွက်လူမျိုးရေးဝန်ဆောင်မှုလုပ်ငန်းတွေရရှိနိုင်ဖို့နဲ့ဒီဆောင်ရှောက်မှုတွေကိုအမျိုးသမီးတွေအနေနဲ့ဆက်သွယ်ရယူနိုင်ဖို့တွေကိုလည်းတရားအောင်ပြုလုပ်သွားဖို့တိုက်တွန်းထားပါတယ်။အခုလိုတိုးမြင့်လှုပ်ဆောင်နိုင်ဖို့အတွက်မြန်မာနိုင်ငံမှာအမျိုးသမီးတွေကိုဆောင်ရှောက်မှုတွေပေးနေတဲ့အမျိုးသမီးနဲ့ကျန်းမာရေးဆိုင်ရာအဖွဲ့အစည်းတွေအပါအဝင်အရဖက်အဖွဲ့အစည်းတွေကိုပံ့ပိုးပေးဖို့လိုတယ်လို့လည်းတိုက်တွန်းပါတယ်။ COVID-19 ကြောင့်ဖြစ်စေ February 1ရက်နေ့အာဏာသိမ်းမှုကြောင့်ဖြစ်စေအရေးပေါ်အခြေအနေကြီးညာထားတာတွေနဲ့ကန့်သတ်ထုတ်ထည်ထားတာတွေဟာအမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေကျူးလွန်တာတွေအတွက်အကြောင်းပြစင်ကြေပေးစရာတွေမဖြစ်စေရဘူးလို့ပြောဆိုထားပါတယ်ခင်ဗျာ။